Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်မေလ5ရက်တောက်ကြနေ့ညနေခင်း VOA စီးစင်းလေးကို Brinken ပြောင်စုမြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်ထိ line to meter 19.25 တို့ကနေတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်ကျမအီတန်စမဒီညနေခင်းအတွက်စီးစင်းလေးကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းလေးတွေမှာတော့ American ပြည်အစိုးရလက်ရှိကျန်းမာရေးဆားရှောက်မှုဥပဒေကိုအစားထုတ်မဲ့ဥပဒေသစ်ကိုအလွတ်တော်မှာတည်ပြုနိုင်ခဲ့တဲ့အတွက်သမ္မတ Trump အောင်ပွဲခံခဲ့ပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုရင်ဆိုင်ရမှာတတန်နဲ့ထွက်ကြဖို့အာဆီယံသင်းဝင်နိုင်ငံခြားရေးဝန်ကြီးတွေနဲ့ Washington အစည်းအဝေးအတွင်း American နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုနားလောင်နေသူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းပြီးမှသောတာရှင်နေနားဆင်ကြမှာကမိခင်ပြောင်စုရဲ့ Fulbright ပညာတော်သင်အစည်းအဝေးဟာနှစ်နိုင်ငံကြားလူမှုဆက်ဆံရေးကိုအားပေးတဲ့အစည်းအဝေးတစ်ခုဖြစ်တာကြောင့်နှစ်နိုင်ငံဆက်ဆံရေးကိုအထောက်အကူဖြစ်စေတယ်ဆိုတဲ့အကြောင်းကို
Well, the great thing about Fulbright is that we're now celebrating our 70th anniversary of Fulbright, which happens also to be on
the same day. VOA တွေ့ဆုံမေးမြန်းကမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Marcia ကအခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါ။ဒါပြင်အများပြည်သူသုံးနေရာတွေမှာမိုင်းရှင်းလင်းရေးတွေစတင်ဖို့ Tamron နဲ့ KNU တို့အကြားနှိမ့်နိုင်နေတဲ့တဲ့အပြင် NLD ပါတီအပေါ်ကြားဖြတ်ရွေးကောက်ပွဲကန့်ကွက်လာတင်းတင်းသွားမယ်လို့ပြည်ခိုင်ပြို့ပါတီကပြောတဲ့အကြောင်းဆရာတွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တွေကိုကွာလွေဦးနဲ့နန်းလောင်တို့ကကြီးညာပေးသွားမှာပါရှင
်။အမေရိကန်ပြည်အစိုးရလက်ရှိကျန်းမာရေးဆက်ရှောက်မှုဥပဒေကိုအစားထိုးမဲ့ Republican Party ရဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှာမနေ့တုန်းကပုတ်ကာတီကအနိုင်တည်ပြုနိုင်ခဲ့ပြီးနောက်မှာပဲ Obama Care လို့လူသိများတဲ့ဥပဒေဟောင်းဟာညီကောင်းချုပ်သွားပြီလို့သမ္မတ Donald Trump ကကြီးညာလိုက်ပါတယ်။သမ္မတဟောင်း Barack Obama လက်ထက်ကဖုန်းနှုံးချူသွားတဲ့ကျန်းမာရေးဆက်ရှောက်မှုဥပဒေကိုဖျက်ဖြစ်ပြီးအစားထိုးသွားတဲ့ဥပဒေချမ်းကိုထောက်ခံမဲ့ပေးခဲ့ကြတဲ့ Republican အမတ်တွေကိုခြံရံပြီးသမ္မတ Trump ကအင်ဂျီရိုမှာအောင်ပွဲခံခဲ့တာပါ။ Republican ကိုယ်စားလှယ်ပါတီအတွက်မဟုတ်ပဲတိုင်းပြည်အကျိုးအတွက်မဲပေးအတည်ပြုခဲ့တာဖြစ်ကြောင်းနဲ့စီးရီးကြပြင်ဆင်ရေးဆွဲထားတဲ့ဥပဒေချမ်းဖြစ်တဲ့အကြောင်းလဲသမ္မတ Trump ကပြောဆိုသွားပါတယ်။သမ္မတ Hong Obama လက်ထက်ကကျန်းမာရေးဆက်ရှောက်မှုဥပဒေကညံပြင်းလွန်ပြီးဥပဒေအစ်စ်ကိုထက်လွတ်တော်ကလည်းအတည်ပြုလိုက်မယ်လို့ယုံကြည်ကြောင်းသမ္မတ Trump ကပြောဆိုခဲ့ပါတယ်။ American ကျန်းမာရေးဆက်ရှောက်မှုဥပဒေအစ်စ်ကိုတော့အောက်လွှတ်တော်မှာထောက်ခံမဲ့219မဲ၊ကန့်ကွက်မဲ213မဲနဲ့ကပ်ပြီးအတည်ပြုနိုင်ခဲ့တာပါ။ Democrat အမတ်တွေအားလုံးနဲ့အတူ Republican ကိုယ်စားလှယ်20ကတော့ကန့်ကွက်မဲတွေပေးခဲ့ကြပါတယ်။ Congress လွှတ်တော်မှာကြားနာမှုတွေမလုပ်ခဲ့သလိုနှစ်ပါတီစုံကပါဝင်တဲ့လွှတ်တော်ဗန်နာရေးစီမံခန့်ခွဲမှုယုံကလည်းကုန်ကျစရိတ်တွေနဲ့ပတ်သက်ပြီးစမ်းစစ်သုံးသပ်မှုတွေမရှိဘဲဥပဒေချမ်းကိုအောက်လွှတ်တော်မှာမဲခွဲအတည်ပြုလိုက်တာပါ။လက်ရှိဥပဒေနဲ့ဥပဒေသစ်ကြားအဓိကကွာခြားချက်ကတော့ကျန်းမာရေးပြဿနာအခန့်ရှိတဲ့သူတွေအတွက်ခန်းစား권ရရှိဖြစ်ပါတယ်။သမ္မတဥပမာလက်ထက်ကပြဋ္ဌာန်းထားတဲ့ဥပဒေမှာတော့ကျန်းမာရေးပြဿနာရှိထားသူတွေကျန်းမာရေးဆက်ရှောက်မှုအာမခံဝယ်ယူတဲ့အခါကုမ္ပဏီတွေကဈေးပုံမြူနိုင်အောင်ကန့်သတ်ထားတာပါ။ဒါမှမဟုတ်ဥပဒေအစ်စ်မှာတော့ဒီလိုသတ်မှတ်ချက်မျိုးတွေကိုသက်ဆိုင်ရာပြည်နယ်တွေကဆုံးဖြတ်ဖို့ပြဋ္ဌာန်းထားပါတယ်။လက်ရှိဥပဒေမှာလူတိုင်းကျန်းမာရေးအာမခံထားရှိဖို့နဲ့ပြက်ကွက်ခဲ့ရင်တန်တက်ဖို့ပြဋ္ဌာန်းထားတာကိုလည်းဥပဒေအစ်စ်မှာပယ်ဖျက်ထားပါတယ်
။ဒုတိယကမ္ဘာစစ်အတွင်းကကိုရီးယားပင်လယ်တိုက်ပွဲမှာအမေရိကန်နဲ့ဩစတြေးလျတို့ပူးပေါင်းပြီးဂျပန်တို့ကိုတိုက်ခတ်ခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်အထိမ်းအမအဖြစ်ကျင်းပတဲ့နယူးယောက်မြို့က US Intrepid လေယာဉ်တင်သင်္ဘောကြီးပေါ်ကညစာစာပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဩစတြေးလျဝန်ကြီးချုပ်မဲကွန်တန်ဘိုရိုကြာရပရင်းညကတက်ရောက်မိန့်ခွန်းပြောပါရယ်ဒုတိယကမ္ဘာစစ်အတွင်း Pacific တမုတ်တရားရေကြောင်းတိုက်ပွဲမှာဂျပန်တို့ကိုဟန်တားနိုင်ခဲ့တဲ့အမေရိကန်နဲ့ဩစတြေးလျတို့ကြားတမနီလိုခိုင်မာတဲ့ခင်မင်းရင်းနှီးမှုတွေထွက်ပေါ်လာခဲ့တယ်လို့ထရမ့်ကပြောပါရယ်
Prime Minister and I have just finished a productive discussion about the interests of our two countries. Together we discussed
နိုင်ငံကြားအကျိုးစီးပွားအတွက်အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေကိုဝန်ကြီးချုပ်နဲ့ကျွန်တော်တို့လုပ်ပြီးပါပြီ။နိုင်ငံလုံးချုပ်ရင်းနဲ့ကုန်သွယ်ရေးလူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံကုန်သွယ်ရေးတိုးမြင့်အောင်ပူးပေါင်းဆောင်ရွက်ဖို့စတဲ့အရေးကြီးတဲ့ကိစ္စရပ်တွေကိုအတူဆွေးနွေးခဲ့ပါရယ်။ဒါအပြင်တိတ်ကိုအရေးကြီးတဲ့ American နဲ့ Australia တို့ကြားလေးနက်တဲ့ခင်မင်းရင်းနှီးမှုနိုင်ငံလုံးချုပ်ရေးနိုင်ငံမဟာမိတ်အဖြစ်ဆက်လက်ရည်တည်ရေးကိုလည်းပြန်ပြီးတော့အတည်ပြုခဲ့ပါရယ်လို့တမနာ Trump ကပြောသွားတာပါ။ American နဲ့ Australia တို့ကြားဆက်နွယ်မှုဟာ Korea Peninsula တိုက်ပွဲမှာကြာဆုံးသွားခဲ့ကြတဲ့ကျွန်တော်တို့ရဲ့အဖေရိအဖိုးတွေရဲ့သွေးနဲ့ဒစိတ်ခန့်နိုင်ထားတာဖြစ်တယ်လို့ Trump ကပြောပါရယ် Trump ကရောချန်ဘူကပါနိုင်ငံကြားရေရှည်ခင်မင်းရင်းနှီးမှုဆက်လက်သားရှိသွားဖို့အခိုင်အမာကတိပြုပြောဆိုသွားကြပါရယ
်ဆီးရီးယားနိုင်ငံမှာ brief cut တွေရှော့ချဖို့တတ်မှတ်ထားတဲ့ဇုံနယ်မြေတွေမှာ American ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေယာဉ်တွေပြန်တန်းဝင်ရှိမှာမဟုတ်တဲ့အကြောင်းရုရှားနိုင်ငံကပြောဆိုလိုက်ပါရယ် annihilation ကြောင့်တတ်မှတ်ထားတဲ့ဇုံနယ်မြေတွေကလေကြောင်းစစ်ဆင်ရေးတွေအထူးသဖြင့် နိုင်ငံကတပ်ဖွဲ့တွေကလေရင်တွေကြွတင်အကြောင်းချက်ချမချချပြန်တန်းခွင့်ရှိမှာမဟုတ်တဲ့ကြောင်းကဇက်စတန်နိုင်ငံမှာကျင်းပတဲ့စီးရွေးညင်းညင်းဆွေးနွေးပွဲကိုတက်ရောက်ခဲ့သူရုရှားကိုယ်စားအလက်ဆန်ဒါလာဗရော့ဖ်ကဒီကနေ့မှတ်ချက်ပေးပြောကြားခဲ့တာကိုရုရှားမီဒီယာတွေမှာကုကားဖော်ပြခဲ့ကြတာပါ။6နှစ်ကြာစီးရွေးပြည်တွင်းစစ်အဆုံးသတ်ရေးကြိုးပမ်းမှုရဒဇယ်ပိုင်းဖြစ်ပြစ်ကတ်တွေရှာချမဲ့နယ်မြေတွေတတ်မှတ်သွားဖို့ရုရှား၊တူရကီနဲ့အီရန်နိုင်ငံတို့မနေ့တုန်းကပဲသဘောတူခဲ့တာဖြစ်ပါတယ်။ကဇက်စတန်နိုင်ငံအက်စထရနာမြို့တော်မှာကျင်းပခဲ့တဲ့ညင်းညင်းဆွေးနွေးပွဲအဆုံးသတ်တဲ့နေ့မှာပဲအပြစ်ခံရစေအမခံမဲ့သုံးနိုင်ငံကကိုယ်စားလှယ်သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာပါသဘောတူညီချက်အရ ISIS စစ်သွေးကြွရင်နဲ့ဆက်နွယ်မှုရှိတဲ့အတိုက်ခံသဘုံတွေထိန်းချုပ်ထားရနေမည်လေးခုမှာတိုက်ခိုက်မှုတွေရှော့ချနိုင်မဲ့အစီအစဉ်တွေကိုထည့်သွင်းထားပါတယ်ကဇက်စတန်နိုင်ငံမှာ၄ချိန်မြောက်ဆွေးနွေးခဲ့ပြီးတဲ့နောက်ရရှိလာတဲ့သဘောတူညီချက်ဟာတိုးတက်မှုတစ်ခုလို့ယူဆရပေမဲ့လက်တွေ့အကောင့်ထဲပေါ်နိုင်မှမလားတန်ရရလည်းရှိနေပါတယ်သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့သုံးနိုင်ငံဟာစီးရီးယားပြစ်ကတ်မှာမတူညီတဲ့အုပ်စုတွေကိုထောက်ခံအားပေးနေကြတာဖြစ်ပါတယ်ဒါပေမဲ့လည်းသဘောတူညီချက်ကိုထောက်ခံကြောင်းစီးရီးယားအစိုးရကပြောပေမဲ့စီးရီးယားအစိုးရကသဘုံတွေကပါသဘောတူညီချက်ကိုတော့လက်မှတ်ရေးထိုးခဲ့ခြင်းမရှိပါဘူး
ပြင်းထန်နိုင်ငံသမရရွေးကောက်ပွဲမတက်ခင်၃ရက်အလိုမှာပဲရှေ့ရန်ကပြင်နေတဲ့အလဲအလတ်ဝါဒီသမရလောင်းအီမန်နျူအယ်မက်ခရွန်ကိုအမေရိကန်သမရဟောင်းဘရက်အိုဘားမားကထောက်ခံပြောဆိုလိုက်ပါတယ်။မက်ခရွန်ရဲ့ Twitter လူမှုကွန်ရက်ပေါ်မှာအင်္ဂါနေ့ကဖော်ပြထားတဲ့ဗီဒီယိုဖိုင်ထဲမှာဒီရွေးကောက်ပွဲဟာတိတ်အရေးကြီးတာကြောင့်အခုလိုထောက်ခံရတာဖြစ်လို့ဥရောပနဲ့ကမ္ဘာတစ်ဝှမ်းမှာအရေးပါတဲ့ပြင်းထန်နိုင်ငံရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးအနာဂတ်မြန်မာချက်တွေနဲ့ Liberal တမိုးတွေအပေါ်ရက်တည်တဲ့မက်ခရွန်ရဲ့ရွေးကောက်ပွဲမဲဆွယ်မှုတွေကိုနှစ်သက်သဘောကျတယ်လို့အိုဘားမားကပြောပါတယ်။မက်ခရွန်ဟာပြင်းထန်နိုင်ငံသားတွေအတွက်ပိုကောင်းတဲ့အနာဂတ်ဖန်တီးပေးဖို့လဲစိတ်ဆုံးဖြတ်သားလို့ဖြစ်တယ်လို့လဲအိုဘားမားကဆိုပါတယ်။အိုဘားမားကိုပြည်ထောင်နိုင်ငံမှာဒီကနေ့ထိလူကြိုက်များနေစေပါ။မက်ခရွန်ရဲ့ပြိုင်ဘက်လက်ရာစွန်းဝါဒီမရီလီပန်ကိုအိုဘားမားကအတီလင်းထောက်ခံပြောဆိုမသွားပေမဲ့လဲချီကျူးပြောဆိုသွားတာပါ။သမ္မတထရမ့်ကတော့မရီလီပန်ဟာနေဆက်ရဲရနဲ့ပတ်သက်ပြီးအတင်းမာဆုံးသူဖြစ်တယ်လို့ပြည်ထောင်နိုင်ငံရေးမှာသဘောထားအခိုင်အမာဆုံးသူတစ်ယောက်ဖြစ်တယ်လို့ဧပြီလ23ရက်နေ့က AP သတင်းဌာနရဲ့တွေးဆောင်မိမြန်ခါမှာပြောဆိုသွားပါတယ်။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယိုအမေရိကန်အတန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုရင်ဆိုင်မှုနဲ့တောင်တရုတ်ပင်လယ်ပြင်မှာလွတ်လပ်စွာဖြတ်တန်းသွားလာခွင့်အခြေခံမှုတွေကိုကင်ဆယ်ထားဖို့အမေရိကန်ကအရှိတောင်အရှေ့နိုင်ငံများအပြင်အာဆီယံဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်တွေကိုတားဆီးရမှာအာဆီယံနိုင်ငံတွေအနေနဲ့တတန်နဲ့ထွက်ကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဖြစ်ပထမဆုံးချင်းအာဆီယံနိုင်ငံရဲ့ဝန်ကြီးတွေနဲ့မနေ့တုန်းကဝါရှင်တန်မှာတွေ့ဆုံရမှာဝန်ကြီးရက်စ်တလာဆန်ကတိုက်တွန်းလိုက်တာပါ။သူတို့ဖြင့်ဒေတာရဲမှာမြောက်ကိုရီးယားရဲ့ဗန်နန်ငွေချေစီးဆင်းမှုတွေကိုကန့်သတ်ဖို့တတ်မှန်ဆက်ဆံတွေနည်းနံ့မြနည်းအောင်ရှော့ချဖို့မဟာမိတ်အာဆီယံနိုင်ငံတွေကိုတိုက်တွန်းခဲ့တာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနအရှိတောင်အရှက်ရေးရာလက်ထောက်နိုင်ငံသားဝန်ကြီးပက်ထရစ်မာဖီဖီကမနေ့တုန်းကတယ်လီဖုန်းနဲ့သတင်းစာရှင်းလင်းပွဲလုပ်ရမှာပြောဆိုသွားပါတယ်။ဒါမှသာမြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်တွေအတွက်တတ်မှန်နည်းလမ်းတွေကနေအကျိုးကျေးဇူးခံစားနေရတယ်ကိုတားဆီးနိုင်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံလည်းအသင်းဝင်ဖြစ်တဲ့အာဆီယံ7နိုင်ငံစလုံးဟာမြောက်ကိုရီးယားနဲ့တန်တမာအဆက်အသွယ်ရှိကြပြီးရှစ်နိုင်ငံမှာမြောက်ကိုရီးယားကတန်ယုံတွေဖွင့်လှစ်ထားသလိုအာဆီယံ9နိုင်ငံကလည်းမြောက်ကိုရီးယားမှာတန်ယုံတွေဖွင့်လှစ်ထားပါတယ်။မြောက်ကိုရီးယားရဲ့ရန်လိုတဲ့လုပ်ရပ်တွေကြောင့်အာရှပစိဖိတ်ဒေသတွေမှာဒါမှကကမ္ဘာတဝန်းမှာပါလုံခြုံရေးနဲ့တည်ငြိမ်မှုတွေကိုချိန်ချောက်လာနေတဲ့အပေါ်အားလုံးကစိုးရိမ်နေတယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောဆိုထားကြတာပါ။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းမှုတွေလုပ်နေချိန်မှာသက်ဆိုင်ရာနိုင်ငံတွေအားလုံးအနေနဲ့စည်းရေးအရာတိုးချဲ့တာဆောက်လုပ်ရေးလုပ်ငန်းတွေလုပ်တာနည်းမျဉ်းပိုင်ဆိုင်ကြောင်းပြောဆိုလာရေးကိုရက်ဆိုင်ထားဖို့လည်းဝန်ကြီးဒေလာဆန်ကတိုက်တွန်းခဲ့ပါတယ်။
ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံကနယ်မြေအငင်းပွားနေတဲ့နေရာမှာတောက်ကြနေကနှစ်ဖက်ထိတိုက်ရင်ဆိုင်မှုဖြစ်ပွားခဲ့တာကြောင့်အရက်သားအတော်များများတိတ်ဆုံသွားသလိုဒါဇင်နဲ့ချီတဲ့လူတွေလည်းထဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းနယ်စပ်ကချန်မန်မြို့အနီးမှာတကောင်စီရင်ကောက်ယူတဲ့အစိုးရအဖွဲ့ကိုအာဖဂန်တပ်သားတွေဖက်ကစတင်ပစ်ခတ်ပြီးတဲ့နောက်အခုလိုထိတိုက်ရင်ဆိုင်မှုဖြစ်ပွားခဲ့တာလို့ပါကစ္စတန်စစ်တပ်ပြောခွင့်ရသူကဆိုပါရယ်အရက်သား73ဦးထက်မနည်းတိတ်ဆုံပြီးတော့80ကျော်ထဏ်ရာရတယ်လို့ချက်မန်စေယုံတာဝန်ဆရာဝန်နဲ့လုံခြုံရေးအရာရှိတွေက VOA ကိုအတည်ပြုပြောဆို ပါရယ်ပါကစ္စတန်ဘက်ကတော့အမျိုးသမီးနဲ့ကလေးငယ်အပါဝင်လူ40ကျော်ဒဏ်ရာရရှိပြီးတော့ကိုယ်ဥထံမင်းနဲ့တေဆုံတယ်လို့ဆိုပါရယ်ထိတ်တက်ရင်ဆိုင်မှုတွေစတင်ဖြစ်ပွားကြတဲ့ကတိုက်ပွဲတွေကြီးမားပြင်းထန်လာတယ်လို့ပါကစ္စတန်စစ်သားအရာရှိတွေကပြောပါရယ်ဒကောင်စင်းကောက်ယူတဲ့အရသားတွေကိုလိုက်ပါဆောင်းလျှောက်ပေးတဲ့ပါကစ္စတန်စစ်သားအတော်များများလည်းဒဏ်ရာရသွားကြတယ်လို့ဗိုလ်ချုပ်ကြီးအရှစ်ဂါဖူကအစောပိုင်းမှာပြောပါရယ်ထိတ်တက်ရင်ဆိုင်မှုတွေကြောင့်လူသွားလူလာများတဲ့အာဖဂန်နေဇက်ကကိုလည်းပိတ်ပစ်လိုက်တယ်လို့ဗိုလ်ချုပ်ကြီးကပြောပါရယ်အာဖဂန်ဘက်ကတော့လုံခြုံရေးတပ်ဖွဲ့ဝင်၄ဦးသေဆုံးပြီးတော့အရသား၁၀ဦးအပါအဝင်လူ39ဦးဒဏ်ရာရတယ်လို့ပြောပါရယ်အာဖဂန်ဒေသဆိုင်ရာရဲ့အရာရှိချုပ်ဘိုမူအဗ်ဒူရာဇစ်ကတော့ပိုက်ဆိုင်မှုအငြင်းပွားနေတဲ့ဒေသတွေကရွာတွေဟာသူတို့ပိုင်နဲ့ဖြစ်တာကြောင့်ဘလို့ကိစ္စမျိုးမှလာမလို့ဖို့ပါကစ္စတန်အာဏာပိုင်တွေကိုကြိုတင်အကြောင်းကြားထားပြီးသားဖြစ်တယ်လို့ပြောပါရယ်
ပထမဆုံးအကြိမ်ဖြစ်ပြည်တွင်းမှာထုတ်လုပ်တဲ့ခီးစရိုင်ဂျက်လီရင်ကိုတရုတ်နိုင်ငံကစမ်းသပ်ပြန်တန်းခဲ့ပါတယ်။အဖြူပေါ်မှာအစိမ့်နဲ့အပြာအဆင်းရောင်နေပါတဲ့ C919 လီရင်ကိုလီရင်ဝန်ထမ်းအနေချင်းနဲ့ပူတော်အပြည်ပြည်ဆိုင်ရာလေဆိပ်ကထွက်ခွာချိန်မှာတော့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကကြည့်ရှုအားပေးခဲ့ကြပါတယ်။လီရင်တွေပုံမှန်ပြန်တန်းလေ့ရှိတဲ့အမြင့်မီတာ9000ထက်နှိမ့်ပြီးမီတာ3000အမြင့်မှာတနာယီကိုကီလိုမီတာ300နှုန်းလောက်နဲ့စမ်းသပ်ပြန်တန်းမှာဖြစ်တဲ့အကြောင်းလဲနိုင်ငံမယွင့်မြင့်တန်ကြားကပြောပါတယ်။အမေရိကန်ကထုတ်လုပ်တဲ့ Boeing 737 လီရင်တွေနဲ့ဥရောပကထုတ်လုပ်တဲ့ Airbus A320 လီရင်တွေပေါ်မှာအားထားနေရတာတွေကိုတရုတ်နိုင်ငံကရှော့ချနိုင်မှုကြိုးစားနေတာပါ။တရုတ်နိုင်ငံရဲ့ခီးစွားလုပ်ငန်းဈေးကွက်ဟာမကြုံဘူးလို့အားကောင်းလာနေရမှာ2024ခုနှစ်ရောက်ရင်အမေရိကန်ဈေးကွက်ကတော့ကျော်လွန်နိုင်တယ်လို့လည်းနိုင်ငံတကာလေကြောင်းသံယူပို့ဆောင်ရေးအဌာနကခန့်မှန်းထားပါတယ်။ပထမဆုံးအကြိမ်ခီးစရိုင်ဂျက်လီရင် C919 ကိုတော့နိုင်ငံပိုင်အာကသလေကြောင်းလုပ်ငန်းတစ်ခုဖြစ်တဲ့တရုတ်နိုင်ငံကူးတန်းသွားလာရေးလေကြောင်းကော်ပိုရေးရှင်း CACC ကထုတ်လုပ်ခဲ့တာဖြစ်ပါတယ်
။အိန္ဒိယနိုင်ငံနယူးဒေးလီမြို့မှာလွန်ခဲ့တဲ့၄နှစ်ခွဲကအသက်23နှစ်အရွယ်ကျောင်းသူတူဦးကိုအုပ်စုလိုက်မရင်းကျင်ရမှာပတ်ဝန်းသူလူ၄ဦးကိုအိန္ဒိယအမြင့်ဆုံးတရားရုံးကတည်တံချမှတ်လိုက်ပါတယ်။ဒီလိုမရင်းကျင်ရမှာလူမဆန်စွာတိုက်ခိုက်ခဲ့ကြတာကြောင့်အဲ့ဒီကျောင်းသူတေဆုံးခဲ့ရတာပါ။ဒီမရင်းမှုကြောင့်လူလူကြားဒေါသထွက်ခဲ့ကြသလိုအိန္ဒိယမှာအမျိုးသမီးတွေအပေါ်လိမ့်မိုင်းဆိုင်ရာစော်ကားမှုတွေကိုလည်းကဘာသဝန်းကအာရုံစိုက်လာခဲ့တာပါ။တောက်ချာနေကအဲ့ဒီဆုံးမြတ်ချက်ထွက်လာတဲ့အချိန်မှာလူတွေပြစ်ကြက်နေတဲ့တရားရုံးအတွင်းလက်ခုပ်ဩဘာသားတွေထွက်ပေါ်လာသလိုတေဆုံးသွားတဲ့ကျောင်းသူလေးရဲ့အမေမျက်ရည်တွေစီကျလာတာကိုလည်းတွေ့ရပါတယ်။ကျောင်းသူလေးရဲ့အဖေကတော့တာဟာမီတာစုတစုထဲအတွက်မဟုတ်ပဲနိုင်ငံအတွက်ကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ပြောပါရယ်ဆေးပညာသင်ကြားနေတဲ့မိန်းကလေးနဲ့သူ့ရဲ့ယောက်ျားလေးတငယ်ချင်းသူတို့ဘတ်စ်ကားဆီလာတဲ့အချိန်မှာကားပေါ်ကအရွယ်မရောက်သေးတဲ့လူငယ်တယောက်နဲ့အခြားလူ၅ယောက်တို့ကဝိုင်းပြီးတော့မတိန်ကျင်ခဲ့ကြတာဖြစ်ပါရယ
်ကွာလင်ဦးနဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့ပါမယ်အရင်ဆုံးတော့ Fulbright ပညာတော်သင်အစီအစဉ်အကြောင်းကိုအမေရိကန်သံတမန်ကြီးနဲ့တွေ့ဆုံမေးမြန်းချက်ကိုတင်ဆက်ပေးကြပါတယ်အမေရိကန်ပြည်အောင်စုရဲ့ Fulbright ပညာတော်သင်အစီအစဉ်ဟာနှစ်နိုင်ငံကြားလူထုချင်းဆက်ဆံရေးကိုအားပေးတဲ့အစီအစဉ်တစ်ခုဖြစ်တာကြောင့်နှစ်နိုင်ငံဆက်ဆံရေးကိုအထောက်အကူဖြစ်စေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Marcia ကပြောပါတယ်။ကြာသပတေးနေ့ကရန်ကုန်မြို့အမေရိကန်သံတမန်ကြီးနေအိမ်မှာကျင်းပတဲ့ Fulbright အစီအစဉ်မြန်မာနိုင်ငံမှာအကောင့်ထည့်ဖော်လာတာနှစ်80ပြည့်အထိမ်းအမှတ်အခမ်းအနားတစ်ခုမှတိုင်ခင်မှာပဲသံတမန်ကြီးနဲ့တရားတွေ့ဆုံမေးမြန်းခန်းအတွင်းမှာ Mr. Scott Marcia ကအဲ့လိုပြောသွားတာပါ။ကိုကျော်တော်အသင်းကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
တွေ့ဆုံမြန်မာဝင်ပြူတာကျေးဇူးတင်ပါတယ်တမန်ကြီးခင်ဗျာ Fulbright ပညာသင်အစီအစဉ်ကိုလုပ်လာတာအခုဆိုရင်နှစ်အတော်ကြာပါပြီဒီအစီအစဉ်ကနေဘယ်လိုမျိုးအကောင်းဆုံးအကျိုးကျေးဇူးတွေများရပြီးပါပြီလဲခင်ဗျာ
Well the great thing about Fulbright is that we're now celebrating our 70th anniversary of Fulbright which happens also to be
အခုဆိုရင် Fulbright အစီအစဉ်ကိုမြန်မာပြည်မှာလုပ်လာတာနှစ်80ပြည့်သွားပါပြီဒါအပြင်ဒီနေ့မှာအမေရိကန်မြန်မာဆက်ဆံရေးနှစ်80ပြည့်တဲ့အချိန်လည်းဖြစ်ပါတယ်။ Fulbright season ကတကယ်ကောင်းမွန်တဲ့ရလဒ်နှစ်ခုကိုပေးပါတယ်။တစ်ခုကမြန်မာနဲ့အမေရိကန်ကျောင်းသားတွေနဲ့ပညာရှင်တွေနှစ်နိုင်ငံဖလှယ်ပြီးတော့အပြန်အလှန်တင်ယူလုပ်ကိုင်နိုင်မယ့်အခွင့်အလမ်းကိုပေးပါတယ်။သူတို့ရဲ့စွမ်းရည်တွေအသီးသူတတွေကိုဖြည့်ဆည်းခွင့်ရပါတယ်။ဒါကတိတ်ကိုအရေးကြီးပါတယ်။ဒုတိယတစ်ခုကတော့လူထုအချင်းချင်းဆက်ဆံရေးအပေါ်မှာအခြေခံတဲ့နှစ်နိုင်ငံဆက်ဆံရေးကိုတိဆောက်ပေးပါတယ်။ဒီ season ဟာလူထုပေါ်ဆက်ဆံရေးကိုအခြေပြုတဲ့တကယ်စံနမူနာအစီအစဉ်တစ်ခုသာမကတကယ်နီလန်ကောင်တစ်ခုနဲ့စွမ်းရည်ကိုတိဆောက်တဲ့အစီအစဉ်ဖြစ်ပါတယ
်စီစဉ်ကိုလှုပ်လာတာနှစ်အတော်ကြာလာပြီဖြစ်တာနဲ့အမျှဒီစီစဉ်မှာပါဝင်ခဲ့သူတွေလက်ရှိပါဝင်နေသူတွေမကြခင်မှာပါဝင်ကြတော့မယ့်သူတွေရှိပါတယ်ဆိုတော့အနာဂတ်မှာမြန်မာကျောင်းသားတွေအတွက်ဒီစီစဉ်ကိုပိုပြီးတိုးချဲ့ဖို့များရှိပါသလားခင်ဗျ
Yeah well we're going to continue the Fulbright program the numbers every year might vary a little bit but we don't have only Fulbright we also
Fulbright season ကိုဆက်ပြီးတော့လှုပ်သွားပါမယ်နှစ်စဉ်အရေးအတွက်ကတော့အနည်းငယ်အပြောင်းလဲရှိနိုင်ပါတယ်ကျွန်တော်တို့မှာ Fulbright season တစ်ခုတည်းမဟုတ်ပါဘူး Humphrey season လည်းရှိပါတယ်ဒီနှစ်ဆိုရင် Humphrey season နဲ့ကျောင်းသား2ယောက်သွားဖို့ရှိပါတယ်ဒါပေမဲ့တိတ်ကိုအားရစရာကောင်းတာကရေဒိုကာလအနေနဲ့အပြန်အလှန်ဖလှယ်တဲ့တခြား season တွေရှိနေတာပါ အခုလက်ရှိမှာကိုပဲဖက်ဒရယ်စနစ်အကြောင်းလေ့လာဖို့မြန်မာနိုင်ငံကလူပုဂ္ဂိုလ်15ဦးအမေရိကန်မှာရောက်နေပါတယ်။နောက်ပြီးတော့ကျွန်တော်တို့အားပေးနေတဲ့အဓိကကိစ္စတစ်ခုကတော့တက္ကသိုလ်ချင်းဆက်ဆံရေးကိုအားပေးမြင့်တင်ဖို့ပါ။ဒါကသုတေသနတွေအတူလုပ်ဖို့ကျောင်းသားတွေဖလှယ်ဖို့အခွင့်အလမ်းတွေကိုရစေပါတယ်။နောက်ထပ်အားရစရာကိစ္စတစ်ခုကတော့ငြိမ်းချမ်းရေးလှုပ်အားပေး Peace Go အစီအစဉ်ပါ။ဒါကမတူကွဲပြားတဲ့အစီအစဉ်တစ်ခုဖြစ်ပေမဲ့လူထုချင်းဆက်သွယ်တဲ့အစီအစဉ်တစ်ခုပါပဲ။ဆိုတော့ခြုံပြောရရင်လူထုချင်းဆက်ဆံရေးကိုတကယ်ပဲတိုးချဲ့နေပါတယ်။
ဒီစီစဉ်ကိုစိတ်ဝင်စားပြီးတော့ပါဝင်ခြင်းသူတွေအတွက်တန်မတ်ကြီးရဲ့အမှားစကားကဘာများဖြစ်ပါမလဲ
Well the Fulbright is really our premier program it's something we love it's a great program it gives an opportunity for me and
Fulbright ဟာကျွန်တော်တို့ရဲ့တကယ့်ပထမဆုံးအစီအစဉ်ဖြစ်ပြီးတော့ကျွန်တော်တို့တိတ်ကြိုက်တဲ့အစီအစဉ်တစ်ခုပါဒီကနေမြန်မာကျောင်းသားတွေအမေရိကန်မှာနှစ်နှစ်အထိအဆင့်မြင့်ပညာတွေသင်ယူခွင့်ရပါတယ်ဒါဟာဒီဂရီပေးတဲ့အစီအစဉ်တစ်ခုပါတိတ်ပြီးတော့အသုံးဝင်ပါတယ်ပြန်ဆန်မှုတော့ကြီးပါတယ်ဒါပေမဲ့အားလုံးအတွက်ဖွင့်ထားတာပါစေဝန်စားသူတွေကျွန်တော်တို့ကိုဆက်သွယ်ဖို့အခွင့်အလမ်းတွေကိုရအောင်ယူဖို့ကျွန်တော်တို့ကအားပေးပါတယ်
။ဗမာထပ်ပြီးတော့ဖြည့်ဆွတ်ပြောခြင်းပါသေးလဲခင်ဗျာ
။ just that this is part of what we're really excited about. The relationship between our countries is really growing. There's a lot of friendship, a lot of
ဒါဟာကျွန်တော်တို့ကျင်းတဲ့အားရတဲ့ကိစ္စတစ်ခုပါ။ကျွန်တော်တို့နိုင်ငံအကြားမှာဆက်ဆံရေးကတကယ်ပဲတိုးတက်နေပါတယ်။ချစ်ကြည်ရင်းနှီးနှွေးထွေးမှုအပြည့်ရှိပါတယ်။ဒီလိုအစီအစဉ်မျိုးကအဲ့ဒီဆက်ဆံရေးကိုအားဖြည့်ပေးနိုင်ပါတယ်။ဒါ့အပြင်မြန်မာအဖွံ့ဖြိုးတိုးတက်ရေးအတွက်အကျိုးရှိတယ်လို့လည်းကျွန်တော်ထင်ပါတယ်။အပြင်းထန်လေလာအတိတုဒ်ကြွန့်ကျင်မှုတွေအများပြဖြည့်ပြီးတော့နှစ်နှစ်ပြီးတဲ့နောက်ပြန်လာကြတဲ့အခါနိုင်ငံကိုအလုတ်ကျွေးပြုနိုင်ကြပါလေ
မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Marcia ကိုကိုကျော်ရော်သင်းကတွေ့ဆုံမြင်ပြထားတာပါခုတစ်ခါမှာတော့မိုင်းရှင်းလင်းရေးကိစ္စနဲ့ပတ်သက်ပြီးတော့တက်မရော်နဲ့ KNU တို့ကြားညှိနှိုင်းနေတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်အများပြည်သူသုံးလမ်းတွေဈေးကျောင်းနေရာတွေကိုမိုင်းရှင်းလင်းရေးလုပ်ငန်းတွေစတင်ဖို့အတွက်တက်မရော်နဲ့ KNU အမျိုးသားအစည်းအရုံး KNU တို့အကြားညနေနေပြီးတော့ KNU ဘက်ကအကြောင်းပြန်ကြားလာရင်လုပ်ငန်းစတင်မှာဖြစ်ပါတယ်။မိုင်းရှင်းလင်းရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့ပြည်ပကနည်းပညာနဲ့အထောက်အကူပြုပစ္စည်းတွေကိုသာလက်ခံမှာဖြစ်ကြောင်းကိုလည်းတမရော့ဘက်ကပြောဆိုထားပါတယ်။ဒီသတင်းပြည်စုံကို VO မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ဒီလ3ရက်နေ့ကနေ9ရက်နေ့အထိ3ရက်ကြာကျင်းပတဲ့စေချိန်မြောက်ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီ GMCU အစည်းအဝေးကမိုင်းရှင်းလင်းရေးလုပ်ငန်းတွေစတင်ဖို့သဘောတူခဲ့တာဖြစ်ပါတယ်။အစည်းအဝေးပြည်သတင်းစာရှင်းလင်းပွဲမှာ GMCU ရဲ့အတွင်းရေးမှူးနှစ်ဗိုလ်မှူးကြီးဝဏ္ဏအောင်က
မိုင်းရှင်းလင်းပတ်သက်ပြီးတော့ကျွန်တော်တို့ဒီ NCA မှာပြောတော့မိုင်းရှင်းလင်းဆောင်ရွက်ရမယ်ဆိုတော့ NCA မှာလည်းကျွန်တော်တို့ရေးသားဖော်ပြထားပါတယ်ဒီ NCA ပါပါတဲ့ဟိုကလည်းအညီပေါ့နော်ကျွန်တော်မိုင်းရှင်းလင်းလုပ်ငန်းကိုဒါဆောင်ရွက်မှာဖြစ်ပါတယ်ဆောင်ရွက်ဖို့အတွက်လည်းကျွန်တော်တို့ KNU နဲ့ကျွန်တော်တို့ဒါညှိနှိုင်းနေပါတယ် KNU ဖွဲ့ကလည်းဒါတို့ပြန်လည်းညှိနှိုင်းပြီးတော့ဘယ်လိုဆောင်ရွက်သွားမယ်ဆိုတော့တို့လည်းပြန်ပြီးတော့ကျွန်တော်တို့လည်းပြန်ညှိနှိုင်းသွားမှာဖြစ်ပါတယ်အဲ့လိုဆောင်တဲ့ခါမှာကျွန်တော်တို့တက်မတော်နဲ့တစ်ဖက်ကတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းနေတဲ့ပူးပေါင်းပြီးတော့ဒါဆောင်ရွက်သွားမှာဖြစ်ပါတယ်။ပြည်ပကနေပြီးတော့ကျွန်တော်တို့အကူအညီပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ဤပညာယူပါမယ်။အထောက်ပံ့ပစ္စည်းယူပါမယ်။မိုင်းရှင်းတော့ကျွန်တော်တို့ဒီနှစ်ဖွဲ့ပေါင်းပြီးပဲရှင်းသွားဖို့ကျွန်တော်တက်မတော်သဘောထားကတော့အဲ့လိုရှိပါတယ
်။မိုင်းရှင်းလင်းရေးလုပ်ငန်းနဲ့ပတ်သက်ပြီးဆွေးနွေးရမှာတနင်္သာရီတိုင်းဒေသကြီးနဲ့မွန်ပြည်နယ်ဘက်မှာမြေမြုံပိုင်းကင်းရှင်းတဲ့အတွက်ကင်းပြည်နယ်ကစတင်ဖို့သဘောတူခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။မိုင်းရှင်းလင်းရေးလုပ်ငန်းစတင်ရင်ပြည်သူလူထုအသုံးပြုတဲ့နေရာတွေကိုအဓိကထားဆောင်ရွက်မှာဖြစ်ကြောင်းလည်းဗိုလ်မှူးကြီးဝဏ္ဏအောင်ကပြောပါတယ
်ကျွန်တော်တို့ဒီမိုင်းရှင်းလင်းနေဆိုတော့အဓိကတော့ကျွန်တော်တို့ကဒီပြည်သူလူထုအတွက်နံပါတ်1ကျွန်တော်တို့ရည်ရွယ်ပြီးတော့ဆောင်ရွက်သွားဖို့ရှိပါတယ်အများပြည်သူသုံးတဲ့လမ်းတွေအများပြည်သူသုံးတဲ့ကျောင်းဆေးပေါ့ဗျာစသဖြင့်ပေါ့ပြည်သူအတွက်ကျွန်တော်တို့အကာအကွယ်ပေးဖို့နံပါတ်1ပေါ့သူတို့စစ်စခန်းတွေသူတို့တပ်စခန်းတွေဘေးနားကမိုင်းတွေကိုဖော်ထုတ်ခိုင်းတာမဟုတ်ပါဘူးနံပါတ်1မင်းပြီးသွားနိုင်တဲ့အဆင့်ပေါ့ပြည်သူလူထုအများသုံးမဲ့နေရာတွေကိုပဲအရင်ဆုံးပါပဲလေပထမအဆင့်နေနဲ့ရှင်းကြတာပေါ့ဒီတဲ့မကယုံကြည်မှုတွေရှိလာတယ်တယောက်တယောက်ဒါဟိုဟာယုံကြည်မှုတကယ်ပြင်းထန်လာပြီဆိုတော့လေဒါခုနပြောတဲ့ဒုတိယအဆင့်ဒါကတော့ဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ်အနေထားပါပဲ
မိုင်းရှင်းလင်းရေးလုပ်ငန်းကိုနှစ်ဖက်ယုံကြည်မှုတိစောက်ပြီးဆောင်ရွက်မှာဖြစ်တာကြောင့်ဘယ်အချိန်မှစတင်မယ်ဆိုပြီးအချိန်သတ်မှတ်ထားတာလည်းမရှိကြောင်းပြောပါရတယ်။ဒီအစည်းအဝေးမှာပြိပခဖြစ်နိုင်ခြေရှိတဲ့နေရာတွေမှာဒေသဆိုင်ရာအပြည့်ရက်ပူးတွဲဆောင်ကြည့်ရေးကော်မတီ GMCL တွေပူးတွဲဖွဲ့စည်းဖို့လည်းသဘောတူခဲ့ပါရတယ်။အဓိကစတင်ဖွဲ့စည်းမဲ့နေရာတွေကတော့ရှမ်းပြည်နယ်ကလင်းခေ၊ကရင်ပြည်နယ်ကဖားပေါ်နဲ့ပဲခူးတိုင်းဒေသကြီးကဘောဂလိဒေသတွေမှာဖြစ်ပါရတယ်။GMCU ရဲ့အဖွဲ့ဝင်တူဖြစ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSGF ကဘိုကော်မတီဝင်ရဘော့စလိုင်းယောအောင်ကတော့လက်ရှိပြီးဆုံးသွားတဲ့အစည်းအဝေးဟာအပြုသဘောဆောင်တဲ့အစည်းအဝေးဖြစ်ကြောင်းပြောပါတဲ့အထူးသဖြင့် GMCS ကပြည်내အဆင့်ကိုယ်စားလှယ်တွေပါဝင်တက်ရောက်လာတာကြောင့်အောက်ခြေအဆင့်မှာဖြစ်ပေါ်နေတဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်လမ်းစပေါ်လာကြောင်းလည်းအခုလိုပြောပါတဲ့
ီးဆိုရင်ကျွန်တော်တို့ဒီမှာစပါတယ်ပြည်သူကျန်ယူ S မှာရှိတဲ့အရသားတွေကလည်းအဲဒီလိုကပြည်သူကိုစားလာတာဖြစ်တာဟုတ်နားတဲ့အခါကျတော့အဲဒီနေ့ဒီပြည်တွေပေါ့ဗျာအောက်မှာကျွန်တော်တို့ဖန်ထားတဲ့အချက်ချင်းတွေပေါ့ဗျာတိုးကျတဲ့အချက်ချင်းတွေကိုတင်ပြကြရတယ်။တင်ပြတဲ့အခါမှာအောက်ခြေမှာရှိတဲ့ပြဿနာလေးတွေကျွန်တော်ကူးပြောပြီးတော့ဖြေရှင်းနိုင်တယ်အဲဒီလိုခံစားနေရတဲ့အချက်ချင်းပြဿနာမျိုးကျွန်တော်ကူးဆိုင်တော့ဖြေရှင်းနိုင်တဲ့အဆင့်ကိုရောက်လာပြီလို့ပြောပါမယ်။အဲ့တော့အားရစရာကောင်းပါလေ
ဒီနေ့ကျင်းပတဲ့အစည်းအဝေးမှာပြစ်ခတ်တိုက်ခတ်မှုရစေးရေးဆိုင်ရာပူတွဲစောင့်ကြည့်ရေးကော်မတီအစဉ်အဆက်ရဲ့ရုံးတွေဝန်ထမ်းတွေရဲ့လုံခြုံရေးစီစစ်အတီးပြူရေးအဖွဲ့ရဲ့လုံခြုံရေးပူတွဲနယ်လက်စောင့်ကြည့်ရေးအဖွဲ့ရဲ့လုံခြုံရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခတ်မှုရစေးရေးဆိုင်ရာပူတွဲစောင့်ကြည့်ရေးကော်မတီအစည်းအဝေးကိုပုံမှန်အားဖြင့်နှစ်လတစ်ကြိမ်ကျင်းပပြီးနောက်တစ်ကြိမ်အစည်းအဝေးကိုတော့ဇွန်လကုန်ပိုင်းမှာကျင်းပမှာဖြစ်ပါတယ်
ကမ္ဘောဇာတင်းပြပထားတာပါခုတစ်ခါမှာတော့ NLG ပါတီကိုကြားဖြတ်ရွေးကောက်ပွဲကန့်ကွက်လာတင်သည်မဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါမယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပြည်ခိုင်ပြပါတီအပါဝင်နိုင်ငံရေးပါတီ၁၀ခုလောက်ကပေါင်းပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLG ပါတီအပေါ်ကြားဖြတ်ရွေးကောက်ပွဲကန့်ကွက်လာတင်သည်သွားမယ်လို့ပြည်ခိုင်ပြပါတီပြောခွင့်ရသူကပြောပါတယ်ကြားဖြတ်ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းလိုမှာပဲ NLG ပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်ကနိုင်ငံပိုင်မီဒီယာကနေပြီးတော့နိုင်ငံအခြေပြမင်းကုန်းပြောကြားခဲ့တာဟာရွေးကောက်ပွဲဥပဒေနဲ့မညီညွတ်တာကြောင့်အခုလိုကန့်ကွက်လာတင်သွင်းဖို့စီစဉ်ထားတာလို့ပြောပါတယ်ပြည်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထောင်ငါပြပြပေးပါလိမ့်မယ
်နိုင်ငံတော်ရဲ့အတိုင်အမြံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာကြားဖြတ်ရွေးကောက်ပွဲကျင်းပဖို့တရက်တာလိုတဲ့အချိန်မတ်လ30ရက်နေ့က NLD အစိုးရအသစ်တာဝန်ယူတဲ့တနစ်တာကာလအတွင်းတွေ့ရှိချက်တွေကိုနိုင်ငံပိုင်မီဒီယာကနေတစ်ဆင့်မိကွင်ပြောကြားခဲ့တာဟာရွေးကောက်ပွဲစီမင်းစည်းကမ်းတွေနဲ့ကန့်ညီမှုမရှိဘူးလို့ပြိုင်ဘက်အင်အားကြီးပါတီတစ်ခုဖြစ်တဲ့ပြည်ခိုင်ပြိုးပါတီကဝေဖန်လိုက်တာပါဒါကြောင့်ပြည်ခိုင်ပြိုးပါတီအပါအဝင်နိုင်ငံရေးပါတီ10ခုလောက်က NLD ပါတီကိုကန့်ကွက်လာတင်သွင်းသွားမယ်လို့ပြည်ခိုင်ပြိုးပါတီပြန်ကြားရေးတာဝန်ခံဒေါက်တာဦးနန္ဒာလှမြင့်ကပြောပါတယ
်ရွေးကောက်ပွဲမတိုင်ခင်ဒီမှာအစိုးရပိုင်းဒီကနေ့ဒီမှာမက်ဆေ့ချ်ရှင်းတဲ့ပုံစံမျိုးဆောင်ရတော့တဲ့ကိစ္စလေးတွေကိုပြန်ကြံကြလဲထုတ်ပြီးကျွန်တော်တို့ပူရဲပြီးတော့လေပါတီဆက်နပ်ပါတီအခုဒီတိုင်းအဲ့ဒီဟာကိုပဲကျွန်တော်တို့ကဒီနောက်ဒီရွေးကောက်ပွဲကော်မရှင်ကိုတင်ပြသွားမှာပေါ့ရွေးကောက်ပွဲကျင်းပပြီး45ရက်အတွင်းဆိုအဲ့ဒီပုံဝင်အဲ့ဒီကာလအတွင်းမှာတော့ပုံဝင်တင်ပြမှာပေါ့လေရလေးဒီကနေ့တော့ကျွန်တော်တို့ပြောဖို့နည်းနည်းဖြတ်နေပြီလေဟုတ်ကဲ့ကျွန်တော်တင်ပါတော့ကိုကျွန်တော်တို့ပါတီအညီနဲ့နေမှာစားပါတီကြတဲ့ဒီပုံမှာအမြင်တူတဲ့ပါတီကြီးလည်းရှိတယ်ဆိုတော့သူတို့တွေရောအလုံးပိုင်းကြီးတော့အတင်းရမယ်ဆိုတဲ့အနေနဲ့ဆိုတော့အချိန်ကြီးတစ်ခုယူရတာလည်းပါတယ်နောက်ဥပဒေနဲ့လည်းညီညွတ်အောင်ပေါ့လေဒီကြေကြေလေးချင်းစောင်းနေတဲ့အနေနဲ့မလို့ပါအဲဆယ်ပါတီတော့ကျော်လောက်ရှိနေမယ်အတိအကျတော့ကျွန်တော်တို့တင်မှပဲလုပ်ရမှာပေါ့နော်
ရွေးကောက်ပွဲနဲ့ပတ်သက်လို့ကန့်ကွက်လာတဲ့တင်သွင်းခြင်းနဲ့ဆိုရင်တော့ရွေးကောက်ပွဲကျင်းပပြီးတဲ့နောက်45ရက်အတွင်းဘာကြောင့်ကန့်ကွက်ရတယ်ဆိုတဲ့အခြေခံအကြောင်းပြချက်ကိုအချင်းချင်းရေးသားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုပေးပို့ရမှာဖြစ်ပါတယ်။ဧပြီလ1ရက်နေ့မှာရွေးကောက်ပွဲကျင်းပခဲ့တာကြောင့်ကန့်ကွက်လာအမှုတွေကိုမေလလလယ်အတွင်းမှာအပြည့်သက်တင်သွင်းရမှာလည်းဖြစ်ပါတယ်။ NLD ပါတီကိုအခုလိုကန့်ကွက်လာတင်သွင်းဖို့စီစဉ်ရတဲ့အကြောင်းနဲ့ပတ်သက်လို့ဥနန္ဒာလှမြင့်ကအခုလိုပြောပါတယ်။
ဒီကောက်ပွဲကော်မရှင်ကတမတားရဲ့ဥပဒေနဲ့မညီညွတ်ဘဲနဲ့အစိုးရရဲ့လုပ်ပိုင်းမှုကိုအသုံးချပြီးဆောင်ရွက်သွားတဲ့အပေါ်မှာကျွန်တော်ကဒါအချိန်လာအချိန်မဖြစ်သေးချင်လို့လေပြပါတီရဲ့အစိုးရဖြစ်ပြီးဒီလိုမျိုးကျွန်တော်တို့ကလည်းမဆောင်ရွက်ခဲ့ဘူးအခုလည်းဆောင်ရွက်တဲ့ဟာလည်းကောင်းမွန်တဲ့အချိန်လာမဟုတ်ဘူးဒါကြောင့်ကန့်ကွက်သွားတာပေါ့လေအခြားတော့ကျွန်တော်တို့မှာကြောင်းတရားတော့မရှိပါဘူးပုဂ္ဂိုလ်တို့အဖွဲ့အစည်းပေါ်မှာအခြားကြောင်းအမှုတရားတော့မဟုတ်ရှိပါဘူးဒါတော့ဒီလိုဒီလိုမျိုးအတိုင်းပဲဖြစ်နေချင်လို့
ပြည်ခိုင်ပြိုးပါတီကအခုလိုမျိုး NLD ပါတီကိုတရက်ကန့်ကွက်လာတင်သွင်းမှုစီစဉ်နေရတာမကလိုင်တရာကော်မှုနဲ့တကုံမျိုးတစ်အရှိပိုင်းကရွေးကောက်ခံ NLD လွှတ်တော်ကိုယ်စားလှယ်၃ဦးကိုလည်းပြည်ခိုင်ပြိုးပါတီကိုယ်စားလှယ်လောင်းတွေကကန့်ကွက်လာတင်သွင်းထားပါတယ်မတ်လ30ရက်နေ့မှာနိုင်ငံပိုင်မီဒီယာကနေတစင်ထုတ်လွှင့်ခဲ့တဲ့ဒေါ်ဆန်းစုကြည်ရဲ့မိန့်ခွန်းမှာတော့ပြောင်းလဲချိန်တက်ပြီဆိုပြီးကြွေးကြော်ခဲ့တဲ့ NLD အစိုးရတနစ်တာကာလအတွင်းဘလောက်ခီးရောက်နေပါပြီလဲဆိုတာအပါအဝင်ပြည်တွင်းငြိမ်းချမ်းရေးကိစ္စနဲ့ပြည်သူတွေအပေါ်မှာမေတ္တာတရားထားပြီးနိုင်ငံအပေါ်မှာလည်းသစ္စာဆောင်ထိန်သွားမယ်ဆိုတာကိုအဓိကထားပြောဆိုခဲ့တာပါ။ပြန်ကြားရေးဝန်ကြီးကတော့နောက်ရွေးကောက်ပွဲတွေကြာရင်အခုလိုမျိုးဖြစ်ရတွေမဖြစ်အောင်သတိထားဆောင်ရွက်သွားမယ်ဆိုတဲ့သဘောမျိုးလည်းပြောဆိုထားပါတယ်ခင်ဗျာ
။ကုထောင်တင်ပြပို့ထားတာပါ။ခုခါမှာတော့မြန်မာနိုင်ငံရဲ့မုတ်တုံရသည်မိုးလေဝသဆိုင်ရာသတင်းကိုတင်ဆက်ပေးကြပါရစေ။လာမယ့်မေလလယ်အတွင်းမှာမြန်မာနိုင်ငံတောင်ပိုင်းကိုမုတ်တုံရသည်စပြီးတော့ဝင်လာတဲ့အချိန်ရောက်မှသာအပူချိန်လျှော့ကျလာနိုင်မယ်လို့မိုးလေဝသနယ်စပ်လာပြည်တော်ညွှန်ကြားရေးဦးစီးဌာနကပြောပါရစေ။အခုလက်ရှိမှာအပူချိန်မြင့်တက်နေတယ်လို့လူတွေခန့်စားနေရပေမဲ့လည်းတကယ်တမ်းကျတော့ပြီးတဲ့နှစ်နဲ့ရှင်ရင်အပူဆုံးကာလမဟုတ်သေးဘူးလို့ပြောကြပါရစေ။အိန္ဒိယနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံမှာအပူလိုင်းဖြတ်မယ်လို့ကြေညာထားပေမဲ့လည်းမြန်မာနိုင်ငံမှာတော့လက်ရှိအချိန်ထိအပူလိုင်းဖြတ်မယ်လားလားမရှိသေးဘူးလို့ပြောပါရစေ။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါရစေ
။မိုးချိုကာလအတွင်းမြန်မာနိုင်ငံမှာနေ့အပူချိန်တွေမြင့်တက်လျက်ရှိနေပြီး
မေလလေအတွင်းမှာမြန်မာနိုင်ငံတောင်ပိုင်းကိုမုတ်တုံရသည်စတင်ဝင်ရောက်လာနိုင်မှသာအပူချိန်ရော့ကျနိုင်မယ်လို့မိုးလေဝသနှင့်ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးလထွန်းကပြောဆိုလိုက်ပါတယ်။ကျွန်တ
ော်တို့မှတ်ထားတာတော့ဒီမေလလေဗေဒဒုတိယစေရပတ်ပေါ့လေ။အဲလောက်မှဒါမုတ်တုံစပြီးတော့မြန်မာနိုင်ငံတောင်ပိုင်းကိုစောက်ဝင်နိုင်တယ်။မေလကုန်မှာဆိုရင်တော့ဒါအနယ်ပိုင်းဒီဝင်နိုင်တယ်ပေါ့နော်။ဒါတော်တော်လေးဆန်းမှန်းထားတာဆိုတော့ဒီမုတ်တုံဝင်လာရင်တော့ဒီနေရောတော့ဘူးတော့မဝင်ခင်ကာလအကြီးကတော့ဒါ
မြန်မာနိုင်ငံအလဲပိုင်းနဲ့မြဝကျုံပေါ်ဒေသပိုင်းတွေမှာမေလလယ်ထိအပူချိန်တွေဆက်လက်တိုးနေအောင်မှာပါအိနီးချင်းအိန္ဒိယနိုင်ငံမှာတော့အပူလိုင်းဖြတ်မယ်လို့ကြေညာထားပေမဲ့လက်ရှိအချိန်ထိကတော့မြန်မာနိုင်ငံမှာအပူလိုင်းဖြတ်နိုင်ပွဲမရှိသေးဘူးလို့သူကပြောပါတယ်အ
ဲကျွန်တော်တို့မိုးလေသမှာတော့အပူလိုင်းဖြတ်တယ်ဆိုတာကကျွန်တော်တို့မှာသတ်မှတ်ချက်ရှိပါတယ်ဟိုလေဒီ80လောက်ကိုပုံမှန်ပူချိန်နဲ့ဆိုတဲ့ရမယ်ဒီစင်ကလည်းဒါအနည်းဆုံးတော့3ရက်ဆက်တိုက်တော့ကိုနေမယ်ဆိုရင်ဒါကိုအတိုင်းဆက်တယ်လို့ပြောပါတယ်။အဲဒါဒီလိုဖြစ်လာဖို့ရတယ်အခုတော့ကျွန်တော်မြင်ပြရင်တော့သိဖြစ်လာဖို့ဆိုတာဒီကမှရှိပါတော့
။မြန်မာနိုင်ငံအဝမ်းနေ့အပူချိန်တွေမှာတော့6မြို့နယ်မှာထူးခြားအပူချိန်45ဒီဂရီစင်တီဂရိတ်ထိမေလ၄ရက်နေ့ကတက်ခဲ့ပေမဲ့ပြီးခဲ့တဲ့နှစ်နဲ့ရှင်မဲဆိုရင်ရုံနေနေသေးပြီးအပူဆုံးအချိန်တွေတခုမဟုတ်သေးဘူးလို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါတယ်။ဒါပေမဲ့လေအပူချိန်တွေကမုတ်တုံမဝင်ခင်အထိဆက်လက်မြင့်တက်လာနိုင်တာကြောင့်အပူတံကိုဂရုစိုက်ဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကအကြံပြုထားပါတယ်။ဒီကနေ့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ချက်တွေအရကယားပြည်နယ်မှာမေလပြင်းပြအပူချိန်ထက်6ဒီဂရီစင်တီဂရိတ်အေဝရီကချင်နဲ့ရှမ်းဒေသတို့မှာမေလပြင်းပြအပူချိန်ထက်4ဒီဂရီစင်တီဂရိတ်နဲ့အခြားနေရာတွေမှာတော့မေလပြင်းပြအပူချိန်ထက်1ဒီဂရီစင်တီဂရိတ်စီတိုးလာတယ်လို့ဆိုထားပါတယ်။တနင်္လာရီကရင်မွန်စကိုင်းကချင်ကယားတို့မှာတော့နေရာကျကျနဲ့နေပြည်တော်မန္တလေးပဲခူးရန်ကုန်အေရဝတီချင်းနဲ့ရှမ်းဒေသတွေမှာတော့နေရာကွက်ကြားမိုးရွာနိုင်မဲ့အနေအထားရှိနေတယ်လို့ထုတ်ပြန်ကြေညာထားပါတယ်ရှင်
။မမီခါသတင်းပေးပို့ထားတာပါ။သောတာရှင်များရှင် VOA ကနေမကြခင်မှာတင်ဆက်မဲ့ညဘက်9:00နာရီအထိမြန်မာဘာသာစီစဉ်နေမှာတော့အမျိုးသမီးကဏ္ဍဒုတာဆောင်တဲ့ American တခွင်အပြင်သိပ္ပံနဲ့နည်းပညာကဏ္ဍဆရာတွေကိုနားဆင်ကြဖို့ရှိပါတယ်။ VOA ကနေတောက်ကြနေညနေခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးပါမယ်ရှင်။
အမေရိကန်ပြည်အစိုးရမှလက်ရှိကျန်းမာရေးဆက်ရှာမှုဥပဒေကိုအစားထိုးမဲ့ Republican Party ရဲ့ဥပဒေကြမ်းကိုအောက်လွှတ်တော်မှာမနေ့တုန်းကပုတ်ကတီကအတည်ပြုနိုင်ခဲ့ပြီးနောက်မှာပဲ Obama Care လို့လူသိများတဲ့ဥပဒေဟောင်းကနေကုန်းချုပ်သွားပြီလို့သမ္မတ Donald Trump ကကြေညာလိုက်ပါတယ်။သမ္မတဟောင်း Barack Obama လက်ထက်ကအဖုံးနှုံးချုပ်ထားတဲ့ကျန်းမာရေးဆက်ရှာမှုဥပဒေကိုပယ်ဖျက်ပြီးအစားထိုးမဲ့ဥပဒေကြမ်းကိုထောက်ခံမဲ့ပေးခဲ့ကြတဲ့ Republican အမတ်တွေချန်ရင်ပြီးသမ္မတ Trump ကအင်ပြီတော်မှာအောင်ပွဲခံခဲ့တာပါ။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုရင်ဆိုင်မှုနဲ့တောင်တရုတ်ပင်လယ်ပြင်မှာလွတ်လပ်စွာဖြတ်သန်းသွားလာခွင့်အခြေခံမှုတွေကိုကင်ဆယ်ထားဖို့အမေရိကန်ကအရှေ့တောင်အရှေ့နိုင်ငံများတင်အာဆီယံဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်တွေကိုတားဆီးရမှာအာဆီယံနိုင်ငံတွေအနေနဲ့တသန်နဲ့ထွက်ကြဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအဖြစ်ပထမဆုံးချင်ဝါရှင်တန်မြို့တော်မှာအာဆီယံနိုင်ငံသားဝန်ကြီးနဲ့မနေ့ကတွေ့ဆုံရမှာဝန်ကြီးရက်စတီလာဆန်ကတိုက်တွန်းလိုက်ကြပါစီရဲနိုင်ငံမှာပရိပခတ်တွေကိုရှင်းချဖို့တတ်မှတ်ထားတဲ့ဇုံနယ်မြေမှာအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့လေယာဉ်တွေပြန်တန်းဝင်ရှိမှမဟုတ်တဲ့ကြောင်းရုရှားနိုင်ငံကပြောဆိုလိုက်ပါတယ်။အန်ဒီယာကင်းရှင်းချောင်းတတ်မှတ်ထားတဲ့ဇုံနယ်မြေတွေကလေကြောင်းစစ်ဆင်ရေးတွေအထူးသဖြင့်နိုင်ငံကတပ်ဖွဲ့တွေကလေယာဉ်တွေကြိုတင်အကြောင်းကြားချက်မချချာပြန်တန်းဝင်ရှိမှမဟုတ်တဲ့ကြောင်းကဇက်စတန်နိုင်ငံမှာကျင်းပတဲ့စီရဲညင်းညင်းဆွေးနွေးပွဲကိုတက်ရောက်ခဲ့သူရုရှားကိုယ်စားလှယ်ကဒီကနေ့မှတ်ချက်ပေးပြောကြားခဲ့တာကိုရုရှားမီဒီယာတွေမှာကိုးကားဖော်ပြလိုက်တာပါ။ပြည်ထောင်နိုင်ငံမှာသမ္မတရွေးကောက်ပွဲမတိုင်ခင်၃ရက်လိုမှာပဲရှေ့ဟန်းကပြေးနေတဲ့အလယ်လက်ဝါဒီသမ္မတလောင်းအီမန်နျူရယ်မာကွန်ကိုအမေရိကန်သမ္မတဟောင်းဘရက်ကိုဘားမာကထောက်ခံကြောင်းပြောကြားခဲ့ပါတယ်။ရွေးကောက်ပွဲကအရေးကြီးပြီးတော့မာကွန်ရဲ့ရွေးကောက်ပွဲမဲဆွယ်မှုတွေကိုနှစ်သက်သဘောချကြောင်းဘားမာကပြောဆိုခဲ့တာပါ
။တရင်ချင်းချုပ်ကိုကိုအောင်လေးဦးကကြေညာပေးခဲ့တာပါ။ဒီညနေတွေစီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Standard ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။View American တာညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီ10:00အထိလိုင်းတူမီတာ24 25နဲ့51တို့ကနေတိုက်ရိုက်ဖန်ယူလာစေနိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကျမ်းမာရှင်လန်းကြပါစီရှင
်။
This program has come to you from the Voice of America, Washington.